အရကတက်တော့အေးအေးနဲ့တိုက်ပွဲတွေအတွင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားတွေတည်တည်ထိခိုက်မှုတွေနဲ့အရဖက်အဆောက်အုံပျက်စီးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အထူးသဖြင့်တော့တိုက်ပွဲတွေပြင်းထန်နေတဲ့တန်တွဲနဲ့တောင်ကုန်းမြို့နယ်တွေမှာထိခိုက်မှုတွေရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်စီရင်နောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြမှာပါ။
စစ်ကောင်စီနဲ့အရကတက်တော်အေဂျာတိုက်ပွဲတွေဇက်တိုက်ပြင်းထန်နေတဲ့ရခိုင်တောင်ပိုင်းကိုစစ်ကောင်စီကလေကြောင်းကနေဇက်တိုက်ဆူသလိုတိုက်ခိုက်နေတာကြောင့်တေးချီထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကလည်းအေအဖွဲ့ကထင်းထုတ်ထားတဲ့ရခိုင်ပြည်နယ်တောင်ပိုင်းစံတွဲမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံ၈ဦးထက်မနည်းတန်းရရှိခဲ့တယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတို့ကပြောပါတယ်
။ဒီဂျာထဲမှာဒီတန်တွဲမှာတော့ခဏခဏဘုံကြည့်တာရင်းတော့ရှိတယ်မနေ့ကတော့ဒါနန်းချောင်းရွာပေါ့နော်အဲနန်းချောင်းရွာမှာဆက်ဆောင်နေပါပဲတချို့ဆက်ဆောင်လာတဲ့သူတွေနောက်တချို့ဆက်ဆောင်ဟာနေတော့ပြန်ဝင်လာတဲ့သူတွေရွာမှာနေကြည့်ရှိကြတယ်အဲ့ဒီနေရာကိုဘုံကျဲသွားတယ်ဆက်ပါပြီးဒါနေပြီးတော့အမှဆယ်အောင်လောက်ကြီးတိုက်တင်ရရတယ်လို့ကြားတယ်
တိုက်ပွဲတွေပြင်းထန်နေတဲ့တောင်ကုန်းမြို့နယ်မှာလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်အရက်ဖက်နေရာတွေကိုထိမှန်ပျက်စီးမှုတွေရှိခဲ့တယ်လို့ပြောပါတယ
်မြို့ကိုရက်ကိုရောတော်တော်များများကိုဘုံကျဲလို့ပျက်စီးသွားတာမျိုးရှိတယ်။တိုက်ပွဲကလည်းခလာပြောသလိုဒီစကားခံကတက်မဟိုသိုးစစ်ဆင်နေတယ်လို့လည်းကြားတယ်။တိုက်ပွဲကတော့ပြင်းထန်နေတယ်။ဘုံကျဲတာကလည်းမြို့ဘူရက်ကွဲအစုံပါပဲ။ပင်တောင်ရက်ကွဲ၊ကူတာရက်ကွဲ၊ဟိုဟာကာပိုင်ရက်ကွဲမနေ့ကဆိုရှောင်းကောင်းရက်ကွဲဟိုကျဲသွားတယ်။မနေ့ကရှောင်းကောင်းရက်ကွဲဆန်စုဟိုဟာဦးအောင်စရာလန်းကနေတချို့မိလောင်တွေတော့တည်ရတယ်ကိုဒါစက်ကောင်စီလေကြောင်းကကျဲသွားတယ်
စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသားတွေထိခိုက်ဒေဆုံးမှုအတွေ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်တဲ့သဘောထားတွေနဲ့တတိပီးနေတဲ့အချိန်မှာပဲတိုက်ခိုက်မှုတွေဆက်လက်ပေါ်ပေါက်နေတာပါရခိုင်ပြည်နယ်ကစီးရင်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီကလက်တလောတည်င်းထုတ်ပြန်တာမတွေ့ရသေးပါဘူးတောင်ကုန်းမြို့နယ်မှာလာနဲ့ချီထိုးစစ်ဆင်နေတဲ့အေအေအဖွဲ့ကတော့စစ်ကောင်စီတပ်စခန်းတချို့နဲ့တောင်ကုန်းမြို့ကိုထိန်းချုပ်ထားကြောင်းပြောဆိုထားပါတယ်တောင်ကုန်းမြို့နယ်မှာကြံနေသေးတဲ့စစ်ကောင်စီတပ်တွေကိုအေအေအဖွဲ့ကဆက်လက်တိုက်ခိုက်နေတယ်လို့ကွာမြို့နယ်မှာလည်းစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်နေတာပါတိုက်ပွဲတွေဟာအခုအခါကွာမြို့အနီးမှာပါဖြစ်ပွားနေတယ်လို့လည်းရခိုင်စီရေးစောင့်ကြည့်နေသူကပြောပါတယ
်ကွာလေဒါတိုက်ပွဲကတော့ပြင်းထန်နေတယ်လို့ကြားတယ်အခုအစ်မဆိုကွာရဲ့ဒါမျိုးပုံနဲ့အနည်းတက်တဲ့နေရာတွေတိုက်ပွဲရောက်သွားပြီလို့ပြောလို့ရတယ်။ဘာလို့ဆိုတော့ကျွန်တော်ဒီမှာခက်ကဟိုပါဘို့ဟိုဆက်သွားတိုက်နေအဲဆက်သွားတိုက်နေကလည်းသူကဆုတ်သွားပြီ။ဆက်သွားတိုက်နေကဆုတ်ပြီးတော့ဘလို့ဆုတ်လဲဆိုတော့သူတို့ကဒီတရားရင်ကိုမိုင်းဆွဲပြီးပြက်စီးချတာရှိတယ်။အဲ့ရဆုတ်ပေါ်တာ။ပြီးရင်အဲ့ရနေပြီကျွန်တော်ဒီကန်းတရာဖက်ကန်းတရာနဲ့ကင်းပုံကြားမှာရှိတဲ့အဲ့ဆက်တွေတကားကိုအဲ့ဒါတော့မင်းချိုးဖြစ်နေပြီလို့ပြောဆုံးသွားကြတယ်ဆိုတော့ဒီကမြို့ပေါ်နေနီးကပ်လာပြီပေါ့နော
်အမ်းမြို့နယ်အတွင်းကအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုလည်းအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပြီးနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်လက်ရှိထိုးစစ်ဆင်တိုက်ခိုက်နေတဲ့ကွာတောင်ကုတ်အမ်းနယ်မောင်နှံမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအများစုကိုသိမ်းပိုက်ထားနိုင်ပြီးနေပြည်အများစုကိုထိန်းချုပ်ထားကြောင်းလဲဒီလာထဲမှာပဲအေအေအဖွဲ့ကတင်ပြထုတ်ပြန်ထားပါတယ်ခင်ဗျာ